မာပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက်လာမယ့်9နှစ်ကာလမှာဒေါ်လာတန်9000ရောဘူးထောက်ပံ့မယ်လို့ဒေါ်အောင်ဆန်းစုကြည်နဲ့တိုကျိုမှာတွေ့ဆုံစဉ်ဂျပန်ဝန်ကြီးချုပ်ကပြောလိုက်ပါတယ်ဦးသိန်းစိန်နဲ့တွေ့ဆုံတုန်းကလည်းမဆလာကိကတင်ရှိခဲ့တဲ့ကျွေဒေါ်လာတန်3000ကိုရောပြစ်ပြီးနောက်ထပ်ဒေါ်လာတန်400ချေဖို့ဂျပန်ကသဘောတူခဲ့ပါတယ်ကမ္ဘာဘဏ်ကအကူအညီဖို့ဂရုပြုထားတာကလည်းဒေါ်လာတန်2000နီးပါးရှိပါတယ်2013ကစပြီးအမေရိကန်ကအကူအညီထားတာဒေါ်လာတန်280ကျော်ရှိပြီးဒီနေ့မှာဒေါ်လာတန်100ကျော်ကူညီဖို့သတ်မှတ်ထားပါတယ်တရုတ်ကတော့ဒေါ်လာတန်ပေါင်းတောင်းချီရင်းနှီးမြှုပ်နှံနှာပြီးချင်းငှားထားတာကလည်းဒေါ်လာတန်ပေါင်းထောင်ချီနေပါပြီဗမာအစိုးရဟာဖွံ့ဖြိုးရေးလုပ်ငန်းအတွက်နိုင်ငံခြားအကူအညီရယူနေပြီးမြဲကြောက်စင်းရောက်လို့ရတဲ့ငွေဟာနိုင်ငံခြားထောက်ပံ့မှုတဲ့ပုံများပါတယ်ဒါကြောင့်တရားစတာကရတဲ့ဒေါ်လာတွေဘယ်ရောက်ကုန်တယ်လဲဆိုတာစဉ်းစားစရာဖြစ်နေပါတယ်နိုင်ငံပိုင်အဖြစ်သတ်မှတ်ထားတဲ့တင်ရဇာတကိုနိုင်ငံသူနိုင်ငံသားအတွက်အသုံးမပြုဘဲအစိုးရတပ်အပါအဝင်လက်နက်ကိုင်အဖွဲ့အစည်းနဲ့ခရိုနီတွေကခြေလှယ်နေတာဟာပြည်တွေကိုချိန်စာတင့်တယ်လို့ဖြစ်နေပါတယ
်။ကျောက်စိန်ကရတဲ့ဝင်ငွေဟာ2014တနှစ်ထဲမှာတင်ဒေါ်လာတန်300,000ရှိတယ်လို့ Global Witness အဖွဲ့ကခန့်မှန်းတာမို့နိုင်ငံခြားအကူအညီစုစုပေါင်းထက်3ဆပိုများနေပါတယ်။တရုတ်ရဲ့သွင်းကုန်စည်းရင်းအရ2014မှာကျောက်စိန်ဒေါ်လာ12,000ဘူးတင်သွင်းတယ်လို့ခန့်မှန်းပါတယ်။ဒါကြောင့်စစ်တပ်နဲ့ခရိုနီအတိုင်းဝိုင်းဟာကျောက်စိန်ဒေါ်လာတန်ပေါင်းတောင်းချီပြီးအိတ်ထဲထည့်ထားတယ်လို့ခန့်မှန်းနိုင်ပါတယ်။ကျောက်စိန်ငွေကိုအခွန်ကောက်ယူပြီးဒိုင်းပြည်အတွက်သုံးနိုင်ဖို့အလွန်အရေးကြီးပုံကို Harvard တက္ကသိုလ်ဗမောက္ခ David Dubiche က A Grand Bargain ဆိုတဲ့စာရန်းကိုလွန်ခဲ့တဲ့ဩဂုတ်လကထုတ်ထားပါတယ်။ဒီကိစ္စမှာစစ်တပ် NLD အစိုးရအရင်သားလက်နက်ကိုင်နဲ့ကြောက်စိမ့်လုပ်ငန်းရှင်တွေသဘောတူချက်ရယူဖို့လိုပါတယ
်။ရင်းချမ်းရေးတည်မြဲဖို့နဲ့ဖက်ဒရယ်သဘောတရားမှာအနှစ်သာရရှိဖို့အတွက်ကြောက်စိမ့်ထုတ်ယူနေတဲ့အင်အားစုတွေနဲ့ NLD အစိုးရတို့သဘောတူချက်ရယူဖို့လိုအပ်နေပြီလို့ဒေးဗစ်ဒါပီချီကအကြံပေးထားပါတယ်။ထုတ်ယူတဲ့ကြောက်စိမ့်ပေါ်မှာ50ရာခိုင်နှုန်းအခွန်စည်းကြက်လို့ရရှိလာမဲ့ဝင်ငွေကိုဘယ်လိုခွဲဝေသုံးစဲမယ်ဆိုတာကိုအခွန်မကောက်မီကလေးကကျိုးတင်သဘောတူချက်ရယူဖို့လူတယ်လို့ဆိုပါတယ်။ကြောက်စိမ့်ကိုလက်လွတ်လိုက်ရတဲ့စစ်တပ်အတွက်အစိုးရအဆုံးစီတိုးပေးရပါလိမ့်မယ်တဲ့။အလုတ်လုံနေတဲ့ KIA နဲ့အခြားလက်နက်ကိုင်အဖွဲ့ဝင်ဟောင်းတွေအတွက်လက်စားပေးရမှာကြောက်စုံဒုံကိုသုံးနိုင်ပါတယ်။ကြောက်စိမ့်ထွက်တဲ့ကချင်ပြည်နယ်ဟာလူကြီးအချိုးတဲ့ပိုးပြီးတရားစတာငွေဝေစုရဖို့နဲ့အခြားဒေသတွေလည်းအချိုးခံစား권ရှိဖို့အာမခံရပါလိမ့်မယ်။
ဒေါ်စုခေါင်းဆောင်နဲ့ NLD အစိုးရလက်ထက်မှာဥပဒေစည်းမျဉ်းတွေပြောင်းလဲမှဆိုရင်လည်းအတွက်2015မှာကြောက်စိမ့်ထုတ်ယူတဲ့ပမာဏဟာ2014ထက်နှစ်ကျော်လောက်ပိုများနေပါတယ်။ဒါကြောင့်2015မှာကြောက်စိမ့်ဝင်ငွေဟာအနည်းဆုံးဒေါ်လာတန်း3000ကျော်ရှိမယ်လို့ခန့်မှန်းနိုင်ပါတယ်။ဒီလောက်များပြားတဲ့ကြောက်စိမ့်ငွေကိုမှန်မှန်ကန်ကန်အသုံးမပြုနိုင်ရင်တော့ငြိမ်းချမ်းရေးတည်ဆောက်ဖို့နဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်အခက်အခဲရှိမယ်လို့ဒေးဗစ်ဒါဘီချေကဆိုပါတယ်။နိုင်ငံသားယင်းနှိမ့်မြုံနှံမှုနဲ့နိုင်ငံသားထောက်ပံ့မှုနှစ်ခုပေါင်းထက်တယံဇာတဝင်ငွေကများနေတာသိကြပါတယ်။ဒါပေမဲ့ဒီငွေကိုတိုင်းပြည်အတွက်မသုံးနိုင်တာဟာပြဿနာဖြစ်ပါတယ
်။ဖက်ဆန်နဲ့ပုဂ္ဂလိကကုမ္ပဏီတွေတိုးလောင်ထားတဲ့ကြောက်စိမ့်တန်ချိန်ဟာ9000လောက်ရှိပါတယ်။နေပြည်တော်ရတနာပြပွဲမှာတန်ချိန်2000ပြန့်မြနှုန်းနဲ့နှစ်ချိန်ချင်းပါတာမို့ဒုဖော်မှုရဆိုင်လိုက်ရင်တောင်ရောင်းဝယ်နေဦးမှာဖြစ်ပါတယ်။ကုန်ကြစည်ရာရောင်းရတဲ့ငွေ100ခိုင်နှုန်းသာရှိတာမို့အမြတ်များတဲ့လုပ်ငန်းဖြစ်ပါလေ။ဒါပေမဲ့အစိုးရကောက်ခံထားတဲ့ကြောက်စိမ့်ကွန်ဟာ300ခိုင်နှုန်းသာရှိလို့အလွန်နည်းနေပါသေး။ကြောက်စိမ့်ငွေ65ခိုင်နှုန်းကိုတရုတ်နဲ့ဝါကုမ္ပဏီတွေကရရှိပြီး KIA က900ခိုင်နှုန်းစစ်တပ်နဲ့ခရိုနီအတိုင်းဝိုင်းက18ခိုင်နှုန်းနဲ့ကုန်ကြစည်က100ခိုင်နှုန်းဖြစ်ပါသေး။ကြောက်စိမ့်ကွန်ကို90ခိုင်နှုန်းကောက်ခံနိုင်မယ်ဆိုရင်ဒေါ်လာတန်4000နှစ်စဉ်ခွဲဝေပေးနိုင်လိမ့်မယ်လို့ဒေးဗစ်ဒါဘီချေကတွက်ပြပထားပါတယ်။ဒီအတိုင်းဆိုရင်နိုင်ငံခြားကငွေချေးစီရမလိုတော့တဲ့အခြေအနေကိုရောက်သွားပါလိမ့်မယ်။ကြောက်စိမ့်သဘောတူချက်ကိုမရယူနိုင်ဘူးဆိုရင်အချုပ်ကြအာဏာဆုံးရှုံးတာမျိုးကိုတောင်းတွင်းနိုင်တယ်လို့ဆိုပါတယ်။တကယ်တမ်းငြိမ်းချမ်းရေးတိစောက်ခြင်းနဲ့ဆိုရင်မြန်မာအာဏာပိုင်တွေဟာလက်ဝကြီးအုပ်ချုပ်ကိန်းတာတွေကိုကျော့ပေးပြီးဝေစားမြစားလုပ်နိုင်အောင်ကြိုးပမ်းတင်ကြောင်းဒေးဗစ်ဒါဘီချေကအကြံပေးထားပါတယ်ခင်ဗျာ။